Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.9နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတရဲ့ခီးသွွာလာခွင့်ပိတ်ပင်ကန့်သက်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်နိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ဒီညနေသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
It must be unequivocally clear that no repatriation of any refugees should occur in the absence of sustained human rights monitoring on the ground.
ဒီကိန်းပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာယီရိုင်အယ်ဟူစိန်ပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ရခိုင်ပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှဆွေးနွေးထားတဲ့အခြေအနေပေါ်တုံ့ပြန်ချက်အမြင်သဘောထားတွေနဲ့ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကထိရောက်စွာအရေးယူနိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ Amnesty International အဖွဲ့ရဲ့တိုက်တွန်းချက်စာတော်တွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
American သမ္မတ Donald Trump ရဲ့အခုနောက်ဆုံးပြင်ဆင်ပြဋ္ဌာန်းထားတဲ့ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုတဲ့အကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတ Trump အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး5ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ဒီနှစ်ဦးကတော့ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်မှာကန့်ကွက်ခဲ့တာပါ။ဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွားလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွားအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လီဘီယာ၊မြောက်ကိုရီးယား၊ဆိုမာလီယာ၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရှေ့မြေနိုင်ငံတို့ဖြစ်ပြီးတမ်းမြစ်ခံရတဲ့ရှစ်နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုပါဝင်တာဖြစ်ပါတယ်။ Maryland နဲ့ Hawaii ကအောက်တရားရုံးတွေကတော့ဒီခီးသွားလာခွင့်တမ်းမြစ်မိန့်ကိုကျင့်သုံးဖို့တမ်းမြစ်ထားပါတယ်။မနေ့တနင်္လာနေ့တရားရုံးချုပ်ဆုံးဖြတ်ချက်ကအထူးသဖြင့်တော့ American ပြည်ထောင်စုကတအူးဦးနဲ့ဆွေမျိုးတော်ဆက်ချောင်းခိုင်မာတဲ့အထောက်အထားရှိသူနိုင်ငံသားတွေကိုကင်းလွတ်ခွင့်ပေးတာကိုပယ်ဖျက်တာဖြစ်ပါတယ်။ရှင်းနေချုပ် Jeff Session ကတော့မနေ့တနင်္လာနေ့ကတရားရုံးချုပ်ဆုံးဖြတ်ချက်ဟာဆိုရင် American ပြည်သူတွေဘေးကင်းလုံခြုံရေးအတွက်အောင်ပွဲကြီးတစ်ရက်ဖြစ်တယ်လို့ပြောဆိုလိုက်ပြီးနိုင်ငံကိုချင်းချောက်မှုကနေကာကွယ်ဖို့အတွက်သမ္မတ Trump ရဲ့ခီးသွွာလာခွင့်တမ်းမြစ်ကန့်သတ်ချက်လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်။ American ပြည်ထောင်စုဥတာပြည်နယ်တောင်ပိုင်းမှာယူတာပြည်နယ်တောင်ပိုင်းမှာထားနေတိုင်းရင်းသားတွေအထွတ်မြတ်ထားတဲ့အထိမ်းမှ202ခုရှိရသည်သာကဗဟိုအစိုးရပိုင်းမြေနေရာတွေကိုရှော့ချသွားဖို့သမ္မတအမိန့်နဲ့လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကိုချက်ချင်းတရားစွဲဆိုရမယ်လို့ထားနေတိုင်းရင်းသားတွေကပြောပါရယ် Bay East National Monument နဲ့ Grand Staircase National Monument အထိမ်းမှနေရာတွေမှာဗဟိုအစိုးရကလူရထက်ပို့ပြီးတော့မြေနေရာတွေယူထားတယ်ဆိုပြီးတော့သမ္မတထရမ့်ကပြစ်တင်ရှုံချလိုက်ပြီးမြေနေရာတွေကိုရှော့ချဖို့သမ္မတအမိန့်ထုတ်ပြန်လိုက်တာပါအမျိုးသားအမွေအနှစ်အဖြစ်သတ်မှတ်ချက်ကိုပြင်ဆင်ဖို့သမ္မတကလုတ်ပိုင်ခွင့်အာဏာလုံးလုံးဆောင်ခဲ့တာဖြစ်ကြောင်းနဲ့အရင်ကမရှိဘူးတဲ့လို့ရမျိုးခွင့်မပြုနိုင်ကြောင်းဒေသခံနဗဂျိုဌာနေတိုင်းရင်သားလူမျိုးစုဒုတိယအကြီးအကဲဂျိုနာသန်နက်စ်ကပြောပါရယ်ဌာနေတိုင်းရင်သားတွေဟာဆွဲလုံလာကြည့်တဲ့လူမျိုးတွေဖြစ်ပြီးတော့ဒီကိစ္စကိုဆက်ပြီးရင်ဆိုင်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့တမရထရမ့်ကိုတရားရုံးမှာရင်ဆိုင်မယ်လို့နက်စ်ကပြောပါရယ်တမရထရမ့်ကတော့ဗဟိုအစိုးရကအများပြားထိန်းချုပ်ထားတဲ့နိုင်ငံနဲ့အခွင့်အရေးတွေကိုပြည်နယ်ရင်းကလူတွေလက်ထဲပြန်ပေးအပ်မှာဖြစ်ကြောင်းယူတာပြည်နယ်မြို့တော် Salt Lake City မှာပြောဆိုခဲ့ပါရယ် Trump နဲ့အမိန့်ကြောင်း Bay East ကနေမြေ85ရာခိုင်နှုန်းနဲ့ Grand Staircase ကနေမြေတစ်ဘက်ကိုရှော့ချလိုက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအမိန့်ကိုလွှတ်တော်ကအတည်ပြုအောင်မှာဖြစ်ပါတယ်
။2016ခုနှစ် American သမ္မတရွေးကောက်ပွဲအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့ American သမ္မတ Donald Trump ကမနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ ဘိုးချုပ်ကြီးဖလင့်အတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတကသတင်းထောက်တွေကိုပြောခဲ့တာပါ။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင့်ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးတို့ကြားဆက်သွယ်တဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာဝန်ခံထားတာပါ။သမ္မတရွေးကောက်ပွဲပြိုင်ဘက်ဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းထွက်ဆိုချက်တွေနဲ့မစ္စတာဖလင်းရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုပါတယ်။ FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ဟီလာရီကလင်တန်ကဘာမှမဖြစ်ခဲ့ဘဲလိမ်ညာခဲ့တဲ့ဖလင်းကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတယ်ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူတာပြည်နယ်ကိုသွားဖို့အင်ပီရိုကနေထွက်ခွာစဉ်မှာပြောဆိုခဲ့ပါတယ် FBI ရဲ့စုံစမ်းစစ်ဆေးမှုအတွင်း Mrs. Clinton ဘက်ကကြမ်းမကြိမ်ခဲ့ရပေမဲ့ Mr. Flynn ကတော့ကြမ်းကြိမ်ခဲ့ရတယ်လို့လည်းသမ္မတကထောက်ပြပါတယ် Mrs. Clinton အနေနဲ့သူမရဲ့ email ကိစ္စကို FBI ဝန်ထမ်းတွေကစစ်ဆေးမေးမြန်းမှုအတွင်းလိမ်ညာခဲ့တာမရှိဘူးလို့2016ခုနှစ်ဇူလိုင်လအတွင်းကြားနာမှုမှာFBI ညွှန်ကြားရေးမှူးဟောင်း James Comey ကထွက်ဆိုထားတာပါရှင်
။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Belgium, Australia နဲ့ပြင်သစ်နိုင်ငံကိုတည်တည်ပတ်အတွင်းသွားရောက်ဖို့ရှိပြီးတော့အဲဒီခီးစဉ်အတွင်း NATO တပ်ဖွဲ့အပေါ် American ပြည်ထောင်စုရဲ့တန်မနစ်လိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြားဖို့စီစဉ်ထားတယ်လို့ဆိုပါရယ်။ဒီကလအတော်အတွင်းသမ္မတအင်ဂျီရောကဝန်ကြီး Tillerson ကို American ဗဟိုထောက်လှမ်းရေးဘျူရို CIA အကြီးခဲ Mike Pompeo နဲ့အစားထုတ်ဖို့စဉ်းစားနေတယ်ဆိုရယ်တည်င်းဌာနအတော်များများရဲ့ပြောကြားချက်ဟာရှည်စရာကိစ္စရာဖြစ်တယ်လို့ Tillerson ကပြောဆိုခဲ့တယ်လို့ပဲသမ္မတ Trump ကလည်း Mr. Tillerson အနေနဲ့မကြခင်ကာလအတွင်းအလုပ်ကထွက်သွားအောင်မမဟုတ်ဘူးလို့ Twitter မှာရေးသားခဲ့ပါတယ်။ Mr. Tillerson ရဲ့ရာထူးနေရာမတိမငိမ်ဖြစ်နေပြီဆိုရယ်ထင်မြင်ယူဆချက်တွေကို NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကတနင်္လာနေ့မှာပယ်ချလိုက်ပြီးတော့ဒါဟာအယုံလွဲဖို့လှုံ့ဆော်ချက်သားဖြစ်တယ်လို့ပြောပါရယ်ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေနဲ့ NATO အဖွဲ့ဝင်ဝန်ကြီးတွေဟာကောလာဟလတွေထင်မြင်ယူဆချက်တွေကိုပေးဖယ်ပြီးတော့အတိတ်ကလှုပ်ရှားကိစ္စရပ်တွေကိုဆက်လက်အယုံဆိုင်လုပ်ကိုင်းနေတယ်လို့လည်းသူကဆက်ပြောပါရယ် Atlantic မဟာမိတ်တွေနဲ့ NATO အဖွဲ့အတွက်ဝန်ကြီး Tillerson ရဲ့ခိုင်မာတဲ့လှုံ့ဆော်ချက်တွေကိုလည်း Stoltenberg ကချီးကျူးပြောဆိုသွားပါရယ်ကဘာလုံးဆိုင်ရာကိစ္စရပ်အတော်များများကိုကမ္ဘာလုံးဆိုင်ရာလုံခြုံရေးကိစ္စရပ်အတော်များများကိုဆွေးနွေးဖို့ဝန်ကြီး Tillerson နဲ့ Mr. Stoltenberg တို့မကြခင်တွေ့ဆုံမှုရှိနေပါရယ်
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မတိမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးထိဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200,000ရှိတဲ့ရိုဟင်ဂျာတွေတဲကတဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ကြောင်းလဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာပြောဆိုလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့အကျုံးဝင်တဲ့အချက်အလက်တွေမရှိဘူးလို့ဘသူညင်းရဲတယ်လဲဆိုပြီးလဲအဖွဲ့ဝင်48နိုင်ငံပါဂျီနီဗာကလူ့အခွင့်အရေးကောင်စီအထူးစည်းဝေးပွဲမှာလူ့အခွင့်အရေးမဟာမင်းကြီးကမေးခွန်းထုတ်ခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်ကြမ်းဖက်မှုတွေအတ္တမပြုကျင့်မှုတွေလိုကြမ်းကြုတ်ရက်ဆက်မှုတွေရှိခဲ့ပေမဲ့လည်းဥပဒေနဲ့အညီအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲကုလလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုပါတယ်။ဂျီနီဗာကုလသမဂ္ဂရုံးချုပ်ကမြန်မာတမ္မတ်ကြီးဦးထင်လင်းကတော့နေရွှန့်ခွာထွက်ပြေးသူတွေဌာနေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဆောင်ရွက်နေကြောင်းပြောဆိုခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲနေတယ်လို့စိုးစိုးဝါးဝါလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းလည်းညှင်းဆိုခဲ့ပါတယ်ရှင်
ယမန်သမ္မတဟောင်းအလီအဗ်ဒူလာဆလာနဲ့သူ့ရဲ့မဟာမိတ်တွေကိုဟူသီတပုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်အကြမ်းဖက်မှုတွေတိုးလာနေပါတယ်။ဒီဖြစ်ရပ်ပြီးနောက်တနေ့မှအင်္ဂါနေ့မှာပဲယမန်နိုင်ငံဆိုင်ရာကုလကိုယ်စားလှယ်ကအခြေအနေအရေးရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီတန်းတင်ပြဖို့ရှိနေပါတယ်။သမ္မတဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ကြေညာမှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ်အစ်စမေအောက်ရှေ့ခ်အာမက်ကပြောကြားဖို့မျှော်လင့်ရတယ်လို့ကုလပြောခွင့်ရစတီဖန်ဂျူရစ်ကသတင်းထောက်တွေကိုပြောပါတယ်။နိုင်ငံရေးအရသိကိုရှုပ်ထွေးနေပြီးတာအခြေအနေတွေပိုးပြီးတော့ခက်ခဲတဲ့အခြေအနေကိုရောက်လာ ါပြီဆိုပြီးတော့ဂျူရိုရစ်ကပြောပါရယ်2014ခုနှစ်ကဆလာဖြစ်ပွားနေတဲ့ပဋိပက္ခကြောင့်လူပေါင်းတထောင်ကျော်တိဆုံခဲ့ရပြီဖြစ်တယ်လို့တမောင်မြတ်သောအယက်သားတွေလည်းသူသားချင်းဆန္ဒမှုဆိုင်ရာအကူအညီတွေအရေးကြီးလိုအပ်နေတာပါအပြစ်ခတ်ရစဲဖို့ကုလအနေနဲ့ကြားဝင်ညှိနှိုင်းပေးဖို့အစီအစဉ်ရှိနေပါတယ်လို့ကုလပြောခွင့်ရသူကဆိုပါရယ်အယက်သားတွေအကူအညီချဖို့အတွက်ပြစ်ခတ်ရစဲဖို့ယီမန်နိုင်ငံဆိုင်ရာကုလအကြီးအကဲဂျီမီမက်ဂိုရစ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပဲတင်းတက်ဒုံးကျည်ဆန်းသက်မှုအစီအစဉ်နဲ့ပေါ်တင်းမာမှုတွေရော့ကြရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစ်မြင့်တာဝန်ရှိသူတို့မြောက်ကိုရီးယားကိုဆက်ရောက်သွားပြီဖြစ်ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်တွင်းရမှုချုပ် Jeffrey Feldman ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတထောက်ဝင်ရောက်ပြီးနောက်တနေ့ဒီကနေ့အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုသွားရောက်တာပါ2010ပြည်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်တွင်းမှုချုပ်လင်းပက်စကိုရဲ့မြောက်ကိုရီးယားခီးစဉ်နောက်ပိုင်းကုလအစ်မြင့်တာဝန်ရှိသူတို့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်မစ္စတာဖဲလ်မင်းရဲ့ခီးစဉ်အတွင်းမှာတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနောက်ဒုတိယဝန်ကြီးတို့နဲ့တွေ့ဆုံပြီးနှစ်ဖက်အကျိုးတူကိစ္စရပ်တွေနဲ့စိုးရိမ်ချက်တွေကိုဆွေးနွေးမှာဖြစ်ပါတယ်ရှင်
Direct from Washington, the voice of America,
VOA. Now, ဆုံးရသတင်းတွေကိုမှတ်သတင်းထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူခွင့်ရေးအခြေအနေတွေကိုအသေးစားဆောင်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ဖို့ဆိုတာမဖြစ်သင့်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောလိုက်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခအတွင်းကလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်မှဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့ဒီကနေ့အထူးအစည်းအဝေးမှာပြောသွားတာပါ။အစည်းအဝေးတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့ဆွတ်ဆွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးပြောသွားပါတယ်ဒီအစည်းအဝေးကိုစောင့်ကြည့်တင်ယူနေတဲ့ကိုသားညုံဦးကပြောပြပေးပါပါရှင
်မြန်မာအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုချက်နဲ့ဒီကနေ့မှာခေါ်ယူတဲ့ဒီကုလသမဂ္ဂလူခွင့်ရေးကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အကျပ်တဲတွေအပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂကြီးတန်းအရာရှိတွေနဲ့အဖွဲ့ဝင်နိုင်ငံကိုယ်စားလှယ်တွေကဆွေးနွေးခဲ့ပါတယ်အထူးသဖြင့်ကဒီကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်လက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လွတ်လပ်လပ်သွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒီကလူခွင့်အခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်နေကြတာတွေ့ရပါတယ်မြန်မာအာဏာပိုင်တွေအနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေသွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူစိန်ကပြောပါတယ်အကြမ်းဖက်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသအပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူခွင့်ရေးစောင့်ကြည့်အဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူခွင့်အခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူအခွင့်အရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးဆရာဒီအဖြစ်အပျက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်အမြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းပဲရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်အပျက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂအထူးထွေညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူခွင့်ကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆင်ရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းဝိုင်းအနေနဲ့သူတို့ကိုယ်သူတို့တတ်မှတ်ခေါ်ဝေါ်တဲ့ရိုဟင်ဂျာဆိုတဲ့နာမည်ကိုပါတုံ့နှုံးခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မညီတဲ့ရှက်ဖွဲကိစ္စဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မာဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြမ်းဖက်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလှယ်တို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရိုဟင်ဂျာဒုက္ခသည်တွေလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်။မြန်မာတမန်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းနေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်။နိုင်ငံခြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်တွေအနေနဲ့ဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာတမန်ကြီးကတုံ့ပြန်ပါတယ်။ဒါပေမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူဟာဆွဲပြောနေရဆိုပြီးတော့ခြေပပါတယ်မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အချင်းတွေဟာပိုဆိုးမယ်ဆိုတာကိုလည်းတာမတ်ကြီးကသတိပေးခဲ့ပါတယ်
And it goes off simple social interviews. People will say what they wanted to believe.
လူတွေကိုတွတ်ဆုံမင်းမြန်ထားရမှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်။အခိုင်အမာထောက်ထားမရှိတဲ့ဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ခြေနမန်ကိုသုံးသပ်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ်
။ကုလသမဂ္ဂမဟာမကြီးဇာယီကတော့ရခိုင်ဒေသကိုတွားရောက်စစ်ဆေးနိုင်ခြင်းမရှိတာကြောင့်အခြေအနေတွေကိုလုံးဝဆန့်စစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါတယ်။ရွှေကြော်ရီအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကညင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
် Given all of this can anyone
ကျွန်တော်တို့ခွင့်ရချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးအဆုံးဖြတ်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွယ်တော့ဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ပါတယ်မြန်မာအင်းကြီးတရုတ်နိုင်ငံကတော့ချင်းနီရီနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တဲကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တုပ်ဝင်ပူးအချင်းတွေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆွေးနွေးကိုစုပြုထားတယ်လို့ဆိုပါတယ်အခုဒီကျင်းပနေတဲ့လူခွင့်ရဲ့အထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားဆုံးဖြတ်ချက်တရက်ထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုတာညိုဦးစူးစီတင်ပြခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကပြောပါတယ်ရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေတကယ်ရှိမရှိအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိန်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်ဘူးလို့ကုလသမဂ္ဂလူခွင့်ရမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါဒါပေမဲ့လူခွင့်ရအတွက်အာမခံချက်ရှိမဲ့အစိုးရရန်နရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်လာနိုင်တယ်လို့လူခွင့်ရအဖွဲ့ကထောက်ပြကြပါတယ်ဒီအကြောင်းပြည်စုံကိုကိုညာဝဲအောင်ကတင်ပြပါပါရှင်
။ရခိုင်ပြည်နယ်မှာလူအခွင့်ရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးဇိုင်ယက်အယ်ဟူစိန်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူအခွင့်ရေးကောင်စီအထူးအစည်းအဝေးပွဲမှာပြောကြားသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူအခွင့်ရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
မြန်မာနိုင်ငံလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်တာကြီးလည်းစနေပြီဆိုတော့အခုဘာခွင့်ရေးမှချိုးဖောက်တာမရှိဘူးလေဦးထွက်သွားတယ်ပြန်လက်ခံတယ်လေနောက်တော့သဘောတူညီချက်ထဲမှာလည်းအခွင့်အရေးတွေအားလုံးကိုပေးလို့ရနိုင်တဲ့ဟိုသဘောတူညီချက်တွေအကုန်ပါပြီးသားလေဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်အခုအစ်စ်ထပ်လုပ်တာလည်းရှိတယ်ဒီကုန်းလာလာရင်တနည်းအားတောင်ပြိုလက်ဝဲဒါပြောပြီးပြီရေလန်းလာရင်ငခုရဟောတောင်ပြိုလက်ဝဲဟောမှာအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီထောက်ခြင်းများကိုဆောင်ရွက်နေတယ
်ရခိုင်ဒေသမှာရင်းညာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာခြားထားပြီးုံနဲ့မလွန်လောက်သေးပဲရေရှည်မှာအကြမ်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်ရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမြချင်းမြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်နေနေဒေသအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေသခံတွေပဲဖြစ်ဖြစ်ဘယ်လိုမှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူးလုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်ခုနလိုအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကကျွန်တော်တို့အချိန်လေးထပ်ပြီးတော့ဖြစ်လာနိုင်တယ်။နောက်ထပ်တစ်ကြိမ်ထပ်ပြီးတော့လို့ရချွတ်ရထပ်ပြေးကြမှာပဲ။အဲဒီတော့ဇာယီသူ့အမိရိုက်တယ်လို့ပြန်ခေါ်လိုက်ပြန်ပြီးတော့တည်ငြိမ်အောင်မလုပ်နိုင်လို့ပြန်သွားလိုက်ဆိုရင်တိုင်းပြည်ကနာတယ်လို့နိုင်ငံတကာကအဲဒီပုံမှာဒီကိစ္စကြောင့်လူခွေရှုတော့ကနေ ဝေဖန်မှုတွေပို့ပြီးများလာနိုင်တယ
်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာရခိုင်ပြည်နယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လည်စီစစ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနိုင်တာကြောင့်ဒါဟာလက်တွေ့မကျဘူးလို့လူအခွင့်ရေးကောင်စီမှဝေဖန်ပြောဆိုနေကြတာပါဒီအချက်ပေါ်မှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုတုံ့ပြန်ပါတယ
်အခုပြောလိုက်တဲ့ဟာမျိုးကလွန်ခဲ့တဲ့လပေါင်းများစွာတဲ့အထက်ထက်ကြားနေရတဲ့စကားတွေဖြစ်နေတယ်ပေါ့နော်အဲ့တော့ဒီမှာ criteria for eligibility ဆိုတာလဲအတိအလင်းလဲဖော်ပြထားပြီးနှစ်နိုင်ငံလဲသဘောတူထားပြီးဆိုတော့အဲ့ဒီဟာတွေကတကယ်တမ်းဆိုလို့ရှိရင်တော်တော်ကိုလွယ်လွယ်လေးပဲဖြစ်နေတယ်အကုန်လုံး
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေကိုအချိန်အမှန်အတိုင်းအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာနိုင်ငံတကာရဲ့ယုံကြည်မှုရမှာဖြစ်တယ်လို့ပြားပေးမှုတွေလည်းရောကြလာနိုင်တယ်လို့ဥအောင်မျိုးမြင့်ကထောက်ပြပါတယ
်။နိုင်ငံတကာကဝေဖန်မှုတွေဟာဒီဒီသတွင်မှာလူခွေချိုးဖောက်မှုတွေဖြစ်နေတယ်။ဒေသခံပြည်သူတွေပေါ်မှာအကြမ်းဖက်မှုနဲ့ခွဲခြားပြိနှိမ်မှုတွေနဲ့လက်တပ်ဖြတ်မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းအရာကိုဝေဖန်တာဖြစ်ပါတယ်။အဲ့တော့အဲ့ဒီဝေဖန်မှုကိုကျွန်တော်တို့အကောင်းဆုံးဖြေရှင်းနိုင်ရန်ကတော့မှန်ကန်သောသတင်းတွေရရှိနိုင်မှုနဲ့မှန်ကန်သောသတင်းတွေနဲ့ပြန်လည်ပြီးတော့တက်တည်ပြနိုင်မှုလိုအပ်ပါတယ်။
ဂျနီဗာလူအခွင့်အရေးကောင်စီအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာသံအမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုရှင်းပြခဲ့တယ်လို့အထောက်အထားအခိုင်အမာမရှိတဲ့ဆူဆွဲချက်တွေကြောင့်အချိန်တွေပေါ်အမှန်တိုင်းသုံးသပ်နိုင်မှုခက်ခဲလိမ့်မယ်လို့သတိပေးတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုညံဝင်းအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေပြုလုပ်နေတဲ့အပြင်နေ့စဉ်နဲ့အမျှအခြေအနေတိတိတသာဆိုးဝါးနေတဲ့အတွက်ကုလသမဂ္ဂကနေမြန်မာနိုင်ငံအပေါ်ထိရောက်စွာအရေးယူနိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခိုင်အမာရပ်တည်ဖို့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းပြည်စုံကိုမှတ်အင်ဂျင်နန်ကတင်ပြမှာပါရှင်
ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Bangladesh နဲ့ Saudi Arabia တို့ကရိုဟင်ဂျာအရေးအထူးစီးဝေးတရက်ခေါ်ယူဖို့လူခွင့်ရေးကောင်စီမှတောင်းဆိုခဲ့ပြီးတဲ့နောက်အဖွဲ့ဝင်ပေါင်း58နိုင်ငံအနက်32နိုင်ငံကထောက်ခံခဲ့တာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့သက်ဆိုင်ရာနှစ်နိုင်ငံလုံးရဲ့သံအမတ်တွေကဒီအထူးစီးဝေးပွဲခေါ်ယူရခြင်းအကြောင်းရင်းကိုရှင်းလင်းခဲ့ကြပြီးဒီကနေ့ဒီဇင်ဘာလ5ရက်နေ့မှာဂျနီဗာမှာဆွေးနွေးကြမှာဖြစ်ပါတယ်။လူခွင့်ရေးကောင်စီရဲ့အထူးစီးဝေးဟာရိုဟင်ဂျာရင်းရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးအကျက်အတဲကိုအရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထုတ်ပြနေကြောင်းမနေ့ကထုတ်ပြန်တဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့တင်မလုံလောက်ပဲလူခွင့်ရေးချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြက်ပြက်သားသားဖိအားပေးဖို့လိုအပ်နေကြောင်း AI ရဲ့ပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells က VOE ကိုပြောပါတယ
် But what's needed is for the council to demonstrate clearly through a strong resolution
လူခွင့်ရေးကောင်စီကနေမြန်မာနိုင်ငံအပေါ်ပြင်းပြင်းထန်ထန်အရေးယူတဲ့ဆုံးဖြတ်ချက်ချမှတ်ဖို့လိုအပ်နေပါတယ်ဒီဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့ကြောင်းမဲ့ဖွယ်ကောင်းတဲ့နှိမ့်မှနှိမ့်ဆက်မှုတွေကိုအဆုံးသတ်စေဖို့နဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်မှုဖြစ်ပါတယ
်။ဒါ့အပြင်မြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံတဝန်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမဖြစ်မနေလက်ခံဖို့ဒီကနေ့ကျင်းပမဲ့လူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမြန်မာအစိုးရကိုဖိအားပေးတဲ့လို့လည်းမြင်ကြောင်း Matthew Wells ကပြောပါတယ်။AI ဖွဲ့ရဲ့ကြေညာချက်မှာတော့အခြားတိုင်းဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတပ်ဖြတ်ခံရမှုပျောက်ဆုံးမှုဥပဒေမဲ့ထိမ့်သိမ့်မှုနှင်းပန်းနှိမ့်ဆက်မှုနဲ့အဒင်းအာရမစေခိုင်းမှုစတဲ့မြန်မာစစ်တပ်ရဲ့ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်လူခွင့်ရေးကောင်စီအနေနဲ့မဖြစ်မနေဖြေရှင်းပေးဖို့လိုအပ်ကြောင်းလည်းထောက်ပြထားပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာဒေသခံရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်မှုအာဓမပြုကျင့်မှုရွာလုံးကျွတ်မီးရှို့ဖျက်ဆီးမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအပြင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်း Matthew Wells ကဆိုပါတယ် ဘင်္ဂလားဒေ့ရှ်နယ်စပ်မှာ AI အဖွဲ့အခြေစိုက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေသူကိုယ်တိုင်သွားရောက်စုံစမ်းခဲ့တဲ့ချက်လက်တွေပေါ်အခြေခံပြီး Matthew Wells ကအခုလိုပြောပါတယ
် Our documentation shows that the crimes in Rakhine State clearly amount to crimes against humanity under international law
ကျွန်တော်တို့စုဆောင်းရရှိထားတဲ့အထောက်အထားအချက်လက်တွေအရရခိုင်ပြည်နယ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဟာနိုင်ငံတကာဥပဒေအရလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နေတယ်လို့အထင်ရှားပြသနေပါတယ်ရွေးညာအတိုင်းဝိုင်းပေါ်ပြစ်မှတ်ထားပြီးတော့စနစ်တကျနဲ့ကြေကြေပြက်ပြက်တိုက်ခိုက်ခဲ့တာတွေတွေ့ရပါတယ်ဒီအထဲမှာလိမ်မင်းဆိုင်ရာအာမတ်ပြုကျင့်မှုရွေးညာရွာတွေကိုမီးရှို့ပြီးတော့နေရက်ကနေအတင်းကျပ်မောင်းထုတ်မှုစတာတွေပါဝင်ပါတယ
်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့အခုလိုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကညှင်းဆို့ထားပြီးမကြသေးခင်ကထုတ်ပြန်တဲ့တက်မတော်စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့မြန်မာလုံခြုံရေးတပ်တွေဘက်ကဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ပြီးအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကသာအကြမ်းဖက်မှုတွေကိုကျူးလွန်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ရှင
်။တရှိမက်မြာအနာယာ NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတော့တိုးမြှင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်။အင်ဒီဂျင်အာနာယပါတီနှစ်ခုကြားဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းကွန်မြူနစ်မဟုတ်တဲ့အင်ဒီဂျင်နိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သရရှင်တွေဘလူးများထင်မြင်ယူဆပါလဲ။ဒီကြောင့်ကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပေါဝင်စုနေမိမြန်ကြမဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြပို့ထားမယ်ဆိုရင်ဒါရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပေါဝင်စုနေမိမြန်ကြမဲ့သရရှင်တွေကိုကြိုးစားပါတယ်ခင်ဗျာ
အခုအင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုည9နိုင်ခွဲမှာစတင်မှာဖြစ်ပါတယ်။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနေ့ညနေရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နိုင်ကနေ9နိုင်ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သတင်းထိုက်ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထမ်းထားတဲ့ခီးသွန်းလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးတွေမှာတရားရင်ဆိုင်နေရမှုအတွင်းကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့မှာဆုံးဖြတ်လိုက်တာကြောင့်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာဖြစ်ပါတယ်။တရားရုံးချုပ်တရားသူကြီး9ဦးအနက်9ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်။ခီးသွန်းလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွန်းအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လီဗျာ၊မြောက်ကိုရီးယား၊ဆိုမာလီယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ရှမင်နိုင်ငံတို့ဖြစ်ပြီးတားမြစ်ခံရတဲ့၈နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။မတိမငိမ့်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ကနေဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြရဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူမျိုးတုံးအောင်တပ်ဖြတ်မှုကျူးလွန်တဲ့အခြေအနေမျိုးအထိဖြစ်ကောင်းဖြစ်နိုင်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့စောင့်ကြည့်မှုမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့6,200-6,000ရှိတဲ့ရိုဟင်ဂျာတွေတဲကတဦးတယောက်မှပြန်ပို့လို့မဖြစ်နိုင်ဘူးလို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောဆိုသွားပါတယ်မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုအစီအစဉ်အပေါ်တင်းမာမှုတွေရော့ကျရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အဆင့်မြင့်တာဝန်ရှိသူတဦးမြောက်ကိုရီးယားကိုဒီကနေ့ဆက်ရောက်သွားပြီဖြစ်ပါတယ်ရှင
်တရင်ချင်းချက်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkups ဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွှင့်ခြင်းညနေ6နိုင်ခွဲနဲ့9နိုင်ထိထုတ်လွှင့်ခဲ့တာပါနောက်နိုင်ကြာည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 30နဲ့ 50 နဲ့ line to meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
This program has come to you from the Voice of America, Washington.